စုပူလုံဆောင်မှုတွေနဲ့တရားစွဲဆိုခံပြီးတဲ့နောက်ထောင်နှံကြခံထားရတဲ့မိုးထီမိုးမီရွှေလုံသားခေါင်းဆောင်တွေနဲ့အပြင်ကအမှုရင်ဆိုင်ဖို့လာတဲ့မန္တလေးတိုင်းရမဲသိန်းမြို့နယ်ကမိုးထီမိုးမီရွှေလုံသားတွေကိုအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီကချင်းချောင်းမှုပိုင်းနဲ့ကျူးလွန်မှုတွေနဲ့တရားစွဲဆိုခဲ့ပါတယ်။အဲဒီနောက်ရမဲသိန်းမြို့နယ်တရားရုံးကနေရမဲသိန်းထောင်ကြီးချုပ်မှယာယီထိန်းသိမ်းတဲ့အနေနဲ့အချုပ်ချထားလိုက်ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကအပြည့်စုံကိုဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရမဲသိန်းမြို့နယ်မိုးထီမိုးမီဒေသမှာနှစ်ရှည်လများတနိုင်တပိုင်လုတ်ကန်ခဲ့ကြတဲ့ရွှေလုတ်သားတွေနဲ့ပြီးခဲ့တဲ့2011ခုနှစ်ကလေလံလုတ်ပိုင်ခွင့်ရထားခဲ့တဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီတို့ကြားမှာလုတ်ကန်စားတောက်ဖို့ရရှိရေးအတွက်ဆန္ဒပြတောင်းဆိုရာကနေအခုလိုမျိုးတရားစွဲဆိုခံရမှုတွေပြစ်ဒဏ်ကျခံရမှုတွေဖြစ်လာခဲ့ရတာပါဖမ်းဆီးခံရတဲ့ရွှေလုတ်သားကိုရဲရင်ထွန်းရဲ့ဇနီးဖြစ်သူကလူရဲစေကန်ဒီသူ့ရဲ့ခင်မောပါဝင်လူ14ဦးဟာနောက်ထပ်ပုံမှတ်တင်နဲ့ချုံနောင်ခံခဲ့ရတယ်ဆိုပြီးအခုလိုပြောပါတယ်
။တောင်ဦးထောင်ကနေ9ရက်နေ့ရွှေ့ခဲ့တယ်ရှင်10ရက်နေ့ရုံးတင်တယ်ဆိုပြီးတော့မှကိုရဲဆိုပါအားလုံး14ယောက်ကိုပေါ့နော်စင်ခေါ်စစ်စာရင်းနဲ့ရောက်လာတဲ့အပြင်ကလူကတော့17ယောက်အထဲမှာကျတော့ကိုရဲရင်ထွန်းရဲကိုနိုင်ဝင်းရဲ905ခါဝင်းနဲ့ကြပြီးတာလူ၄ယောက်ကိုဖိုးစော်ဆိုတာဒီရမဲတင်းထောင်မှာကြပြီးတာလူတယောက်ပေါ့နော်အထဲကထုတ်တာ3ယောက်အပြင်က17ယောက်နဲ့ပေါ့နော်သူတို့တွေအကုန်လုံးတရားရင်ဆိုင်ရမယ်ဆိုပြီးအိမ်တွေကတရားရင်ဆိုင်မှုအတွက်ကိုလာကြတယ်လာတဲ့လူတွေအကုန်လုံးကိုနေဘူးထဲမှာထထားပေါ့မရဲတနေ့ကဘာမှလည်းမလို့ပြောရုံးတင်မယ်ရုံးတင်မယ်ဒါမှမဟုတ်တော့ဟိုစားတရားခံထုတ်ဖို့ကတရားသူကြီးကလက်မမထိုးပေးသေးဘူးဆိုပြီးတော့မှရဲဘက်ကကိုလေးတန်းတော်ဆေးဆိုတဲ့လူကနေပြီးတော့မှကျမတို့ကိုပြောပါ့အဲ့ဒါကျမတို့ကစောင့်နေတာဒုတိယမျိုးနဲ့တရားသူကြီးရုံးမှာစစ်တာရှင်အဲ့မှာမျိုးနဲ့တရားသူကြီးရုံးမှာ9နိုင်ခွဲပြီဆိုတော့မှကျမတို့ကိုရုံးတင်တယ်ရုံးတင်တော့လည်းတရားသူကြီးကနေပြီးတော့မှဒီမူတို့လက်ခံတယ်ပေါ့ဘယ်သူတွေလာတယ်ဘယ်သူတွေလာတယ်ဆိုပြီးတော့မှနည်းနည်းလေးခေါ်ပြီးတော့ခါကြတော့မှအချိန်ခါနောက်တိုင်းဖြစ်တဲ့အတွက်ဒီမူကိုမစစ်တော့ပါဘူးတဲ့အပြင်ကလာတဲ့ဆက်ပြောက်ကိုလည်းသူကကြည်ီထိနေခါပါမယ်ဆိုပြီးတော့မှအကုန်လုံးကိုအချုပ်ချလိုက်တယ်ချင်းအဲ့တော့အပြင်ကလူက17ယောက်အထက်ကလူက3ယောက်နဲ့ဆို14ယောက်ချင်းအခုလောလောဆယ်ဒီရမဲတင်းအချင်းထောင်ထဲမှာရှိတယ
်အမျိုးသားကြီးပွားတွတ်တက်ရေးကုမ္ပဏီက2011ခုနှစ်ကစပြီးမိုးထီမိုးမီတောင်မှာဧကပေါင်း6105ဧကကိုလေလံရခဲ့ပြီးရွှေတူးဖော်ရေးကိုလုပ်ကန်ခဲ့ပြီးတဲ့နောက်ပိုင်းမှာတော့ဒေသခံအနေနဲ့တနိုင်တပိုင်လုတ်ကန်ရတဲ့ရွှေလုတ်သားတွေနဲ့ပြဿနာတွေတက်ခဲ့ရပါတယ်။ဒေသခံရွှေလုတ်သားအမျိုးသမီးပြောပြခဲ့တာကတော့
သူတို့ပိုင်နဲ့ပေါ့နော်အမအဲ6105ဧကသူကနိုင်ငံတော်နဲ့တရားဝင်ဆွဲထားတဲ့အတွက်အဲ့ဒါသူတို့ပိုင်နဲ့ဆိုပြီးတော့မှသူကပိုင်နဲ့ကျူးလွန်မှုဆိုပြီးလုတ်တာပေါ့နော်။ကျမတို့ကလည်းကျမတို့နေခဲ့တဲ့ဟာလည်းဟိုဒီမိုးထီမိုးမီရွှေလုတ်ငန်းကြီးစပေါ်ပြီးဒီရွှေတောင်ကြီးစပေါ်ပြီးဆိုတော့ငါကျမတို့ကလုတ်စားနေကြတဲ့လူတွေလေသူတို့ကဒီ2017တုန်းကမှပုံနိုင်ငံတော်နဲ့လေလံအောင်ပြီးဝင်ခဲ့တဲ့ကုမ္ပဏီပါမှ
ပြီးခဲ့တဲ့2012ခုနှစ်တုန်းကပုံမှန်905ခါဝေးနဲ့ထောင်နှံ6လကြာခံခဲ့ရတဲ့ရွှေလုတ်သားတွေဟာဧပြီလ17ရက်နေ့မှာလွတ်ရဲစေပြီဖြစ်ပါတယ်။လွတ်ရဲစေကံဤမှာတခြားပုံမှန်တွေနဲ့ထပ်မံတရားစွဲဆိုခံရတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့2011ခုနှစ်တုန်းကတော့တောင်းတဲ့ချီရှိတဲ့ရွှေလုတ်သားတွေဟာသူတို့ကိုမိုးထီမိုးမီတောင်မှာတနိုင်တပိုင်ရွှေတူးဖော်ခွင့်လုတ်ကင်စားတောက်ခွင့်ရဖို့အတွက်ဆန္ဒပြတောင်းဆိုခဲ့ပူးပါတယ်။2011ခုနှစ်တုန်းကတော့နေပြည်တော်ထိခြေတက်ဆန္ဒပြလမ်းလျှောက်စင်မှာတော့ကုမ္ပဏီဘက်ကညှိနှိုင်းမှုတွေလုပ်ပြီးရွှေလုတ်သားတွေရဲ့လိုလားချက်တွေကိုလိုက်ရောမှုတွေလုပ်မယ်ဆိုတာကြောင့်ဆန္ဒပြမှုတွေရုပ်သိမ်းပေးခဲ့ပါတယ်။နောက်ပိုင်းမှာတော့ပြည်လည်မှုတွေမရရှိခဲ့တဲ့အတွက်2012ခုနှစ်ထဲမှာမိုးထီမိုးမီရွှေလုတ်သားတွေဟာရန်ကုန်မှာရှိတဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီထိသွားရောက်ပြီးဆန္ဒပြခဲ့ကြပါတယ်။ဒီလိုဆန္ဒပြထုတ်ဖော်မှုမှာပါဝင်ခဲ့တဲ့ရွှေလုတ်သားတွေတဲက29ဦးဟာတရားစွဲဆိုခံထားရပြီးအခုလက်ရှိမှာတော့14ဦးဟာအမှုရင်ဆိုင်ခဲ့ကြတာပါတရားစွဲဆိုမှုလုပ်ထားတဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဘက်ကဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလက်ရှိမှာတော့တရားစွဲဆိုခံထားရတဲ့ရွှေလုတ်သားတွေဟာရမဲသိထောင်ကြီးချုပ်မှာရှိနေကြပြီးအာမခံရရှိဖို့အတွက်မိသားစုတွေကစူးစမ်းနေသေးပဲလို့ဆိုပါတယ်ရှင်